ဖားဆောင်တိုက်ခိုက်မှုလိုပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအရက်သားတွေကိုထိခိုက်စေတဲ့အတွက်ဆိုပြီးစစ်ကောင်စီကိုလင်းစီဖြတ်တောက်ရေး၃ရက်တာလှုပ်ရှားမှုတရားဒီနေ့မတ်လ၁၀ကစပြီးလှုပ်ဆောင်နေကြကြောင်းတကြွလှုပ်ရှားသူတွေကပြောကြပါတယ်ဒီကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုရဲမုံကပြောပြမှာပါ
အရက်သားတွေအများဆုံးတေကျေထိခိုက်ရတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုရပ်တန့်နိုင်မှုအတွက်လေရင်စီဖြတ်တောက်ရေးလှုပ်ရှားမှုတစ်ခုကိုမနေ့တနင်္ဂနွေကစပြီး၃ရက်ကြာလှုပ်ဆောင်သွားမယ်လို့တက်ကြွလှုပ်ရှားသူတွေက FOA ကိုပြောပါတယ် Facebook ဓာတ်ပုံကမ်ပိန်း Twitter ကမ်ပိန်းစသဖြင့်ဒီလူမှုကွန်ရက်တွေပေါ်ကနေစစ်ကောင်စီကိုလေရင်စီမယောင်းချဖို့နိုင်ငံတကာကိုတိုက်တွန်းသွားကြမှာပါဥဆောင်ပါဝင်တဲ့ Black Money အဖွဲ့ရဲ့သူတည်နေတာပိုင်းတာဝန်ခံဖြစ်တဲ့ပိုင်သူတကကမ်ပိန်းလုပ်ရတဲ့ရည်ရွယ်ချက်ကိုပြောပါတယ်
ပါဒီလိုမျိုးအရန်ကိုစိုးွားတဲ့ဒီစစ်တပ်ရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကြောင့်ရပ်တန့်မှုအတွက်အရေးတကြီးလိုအပ်နေတယ်ပေါ့နော်ဆိုတော့တစ်ချိန်တည်းမှာလည်းပဲဒီကျွန်တော်တို့ဟိုစစ်တပ်ကမြေပြင်မှာသူ့ရဲ့အာဏာတရားမှုကကျွန်တော်တို့ကြည်ကြာကိုညှော်နေလာတဲ့အချိန်မှာဒီလေကြောင်းကိုအားပြုပြီးတော့မှတိုက်ခိုက်ရေးတွေဆက်စင်လုပ်တယ်ပေါ့နော်ဆိုတော့ဒါတွေကိုရပ်တန့်နိုင်မှုဆိုရင်ပထမဦးဆုံးကျွန်တော်တို့အရေးတကြီးလိုအပ်တာစစ်တပ်ရှုရောက်ရှိနေတဲ့လေရင်စီဒီဖြတ်တောက်ရေးအရန်ရေးကြည့်ရပေါ့နော်ဆိုတဲ့အကြောင်းမျိုးကျွန်တော်2024မှာလေရင်စီကိုအဓိကထားဖြတ်တောက်ဖို့အတွက်ကျွန်တော်တို့ဟိုဥတည်ပြီးတော့လှုပ်ရှားနေတာဖြစ်ပါရဲ့ပေါ့နော်
အခုလှုပ်ရှားမှုမှာအင်္ဂလိပ်အဖြူဝစ်စင်ပြီးစက္ကူအဖြူပေါ်မှာအမေရိကန်၊အင်္ဂလန်၊ဥရောပနိုင်ငံတွေကလေရင်စီပိတ်ပေးဖို့လောင်စာစီပို့ဆောင်ရေးရေကြောင်းအာမခံခြေတွေဖြတ်တောက်ပေးဖို့ဒီလိုစာရုံးတွေရေးသားပြီးဓာတ်ပုံရိုက်တင်ကြတာပါအမေရိကန်၊အင်္ဂလန်၊တရုတ်၊ဥရောပ၊ရုရှား၊ထိုင်း၊စင်ကာပူ၊အိန္ဒိယစတဲ့နိုင်ငံတွေကကုမ္ပဏီတွေဟာရန်ကုန်၊တိလဝါ၊စိတ်ကဲအယောက်စီတွေကိုပို့ဆောင်ပေးနေတယ်လို့သွေးစွန်းငွေအဖွဲ့ Black Money ကထုတ်ပြန်ထားပါတယ်မလေးရှား VNN ကလည်းအလားတူရောင်းချကြပါတယ်Jet A1 အမျိုးအစားလေယာဉ်စီတွေကိုတီလဝါစိတ်ကမ်းမှာပဲတူလောင်ထားကြောင်းဒီအဖွဲ့ကပြောပါတယ်ဒီလေယာဉ်စီတွေကိုရောင်းချနေတဲ့ Petro China, Exxon Mobil, Chevron, Thai Oil ဒီကုမ္ပဏီတွေကအကျိုးအမြတ်ထက်လူသားချင်းစာနာမှုဘက်ကိုပို့ပြီးအလေးထားတင်တယ်လို့သွေးစွန်းငွေတိုက်ဖြတ်ရေးလှုပ်ရှားသူတွေကပြောပါတယ်ကရင်ပြည်နယ်ဒီမော့ဆိုအနောက်ဘက်အခြံကကြီးရွာစာတင်ကြောင်းတချို့ကိုလေယာဉ်နဲ့ပစ်ခတ်ခဲ့တာမှာကလေးငယ်တွေတေဆုံးခဲ့တဲ့အထောက်အထားဓာတ်ပုံတွေနဲ့အခြားလေကြောင်းတိုက်ခိုက်မှုမှာအရက်သားတေဆုံးခဲ့ရတဲ့ဒရင်တွေကိုစစ်ကောင်စီကမဟုတ်မှန်ကြောင်းတုံ့ပြန်ခဲ့ဘူးပါတယ်။သွေးစွန်းငွေဖြတ်တောက်ရေးလှုပ်ရှားမှု Black Money Campaign အဖွဲ့ဟာစစ်ကောင်စီရရှိနေတဲ့ရေနံနဲ့သဘာဝတန်ငွေကဝင်ငွေကိုဖြတ်တောက်ဖို့တယုံတွေမှာအခွင့်မဆောင်ကြဖို့လည်းတိုက်တွန်းနေပါတယ်။မကြသေးခင်ကသွေးစွန်းခွန်ဖြတ်တောက်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဂျပန်ရောက်မြန်မာနိုင်ငံသားတဦးကအခုလိုပြောပါတယ်။
အဓိကတော့ဒီစစ်ကောင်စီစီသွေးစွန်းကိုလည်းမစည်းစင်းဖို့ဆိုရင်ပေါ့နော်ဒီပြပရောက်တဲ့အနေနဲ့ကပတ်စုတန်တိုးတော့မှဒီသွေးစွန်းကိုလည်းဆောင်မှဖြစ်တယ်ပေါ့နော်အဲဒီတော့ပတ်စုတန်မတိုးဆိုရင်ဒီအကြမ်းဖက်စစ်ကောင်စီရဲ့ဒီအာဏာလုပိုင်ခွင့်တွေနဲ့ပတ်သက်စရာမလိုဘူးပေါ့နော်အရှောင်းနိုင်ငံဒီထဲမှာဆိုရင်ဂျပန်နိုင်ငံကဒီပတ်စုတန်ကိုဆုံးနေလဲဗီဇာဆက်လက်ထုတ်ပေးတယ်ဆက်လက်နေထိုင်ခွင့်ပေးတယ်ဆိုတဲ့နိုင်ငံပေါ့နော်ချင်းကျော်တခုအနေနဲ့ဒီ reason လက်တာတစ်ချောင်းတစ်ချောင်းတော့ရေးရတာမျိုးရှိတယ်ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများအနေနဲ့လဲဒီသွေးစွန်းကိုဖြတ်တောက်လှုပ်ရှားမှုမှာပူးပေါင်းပါဝင်လို့ရတယ်ပေါ့နော်
စစ်ကောင်စီက2021ခုနှစ်နောက်ပိုင်းမှာလေကြောင်းတိုက်ခိုက်မှုပေါင်း1650ကျော်လုပ်ခဲ့ပြီးအရက်သား1000ကျော်သေဆုံးခဲ့တယ်လို့ညံလင်းတဲ့သုတေသနအဖွဲ့ကထုတ်ပြန်ထားပါတယ်လူပေါင်း900ကျော်ထိခိုက်ခဲ့ကြောင်းလည်းသုတေသနအဖွဲ့အစည်းအဝေးကထုတ်ပြန်ထားကြပါတယ်ခင်ဗျာ